ရန်ကုန်တိုင်းအစိုးရကတရားစွဲဆိုခံနေရတဲ့11 Media Group ဟာအခုခါမှာတော့သူ့ဘက်ကနေဆွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးနဲ့တရားစွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းဖို့ပြင်ဆင်နေပါတယ်။ရန်ကုန်တိုင်းအစိုးရနဲ့အခြေတင်ဖြစ်နေတဲ့အမှုအတွက်ပြည်လည်အောင်ညှိနှိုင်းဖြေရှင်းဖို့သတင်းမီဒီယာအဖွဲ့အစည်းတွေကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးရုပ်သိမ်းဖို့စီစဉ်နေတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ထက်အောင်ခန်းကသတင်းပေးပို့ထားတာနားဆင်ပါရှင်။
စူအတောင်ရှိသူကလုပ်ငန်းရှင်လူထံကနေဒေါ်လာ3000တန်မှုရှိတဲ့နိုင်တလုံးလက်ဆောင်ရယူခဲ့တယ်ဆိုတော့ Daily 11သတင်းစာအေဂျာအပေါ်မှာရေးသားဖော်ပြချက်ကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတရားစွဲဆိုထားကြမှာပဲ11 Media Group ကဆက်သွယ်ရေးပုံမှန်ချက်ကြောင့်ဂါကြီးနဲ့တရားစွဲဆိုထားတာတွေကိုပြန်လည်ရုပ်သိမ်းနေတာဖြစ်ပါတယ်လက်တလုံးမှာမှုပေါင်း5ခုတည်းမနည်းကိုပြန်လည်ရုပ်သိမ်းပေးဖို့စီစဉ်နေတယ်လို့လည်း11 Media Group ရဲ့သတင်းထောက်ချုပ်ကိုမန်သူရှင်ကပြောပါတယ
်အခုရုပ်သိမ်းဖို့စီစဉ်နေရုပ်သိမ်းနေတယ်အမှုပြန်ပြီကျွန်တော်တို့ကကျွန်တော်တို့ဖွင့်လာတဲ့အမှုကျွန်တော်ပြန်ပေးတာမဟုတ်ဘူး။အခုကတော့၄မှု၅မှုလောက်တော့ပေးတယ်။ကျွန်တော်တို့ကတော့စပေးနေပြီပါဟုတ်ကဲ့။
လလစွာထုတ်ဖို့ပြောဆိုခွင့်တွေကိုဖိနှိပ်ရရောက်တယ်ဆိုပြီးကန့်ကွက်ဝေဖန်ခံနေရတဲ့ဆက်သွယ်ရေးပုံမှန်ချက်ချောက်ကာကြီးကိုပြင်ဆင်ဖို့ဒါမှမဟုတ်ဖျက်သိမ်းမှုတောင်းဆိုမှုတွေရှိနေကြမှာပဲဒီပုံမှန်နဲ့အရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့11 Media Group ကသူ့ဘက်ကဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။11 Media Group ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အေဒီတာချုပ်ဦးဝေဖြူတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်းမှာပဲအာနာပိုင်ကြီးကဖမ်းဆီးခဲ့ကြတာပါအခုလို66ဂါကြီးနဲ့အာနာပိုင်ကြီးဘက်ကရေးယူဖို့ပြင်ဆင်လာတဲ့အတွက်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုတီဘောမှစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်မြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာ Channel လစ်ကွန်ရဲ့နဲ့မြန်မာစာနယ်ဇင်းတမကတို့အပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်လှုံ့ဆော်နေတဲ့အဖွဲ့တွေကတော့ရန်ကုန်တိုင်းစိုးရိမ်နဲ့11 Media Group တို့ကြားပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့လည်းကြီးညာချက်ဆောင်ထုတ်ပြန်တိုက်တွန်းထားတာပါမြန်မာ Channel လေးကွန်ရဲ့အလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့သတင်းမီဒီယာနဲ့အစိုးရအဖွဲ့ကြားဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောပါတယ်
။ဟုတ်အဲဒီဟာကဟိုစင်ဟိုလင်းပေါ့နော်စစ်တင်ဇုံလမ်းကြောင်းအဲဒီလမ်းကြောင်းကစစ်တင်ဇုံလို့ဖြစ်မှာဟိုတစ်ခါကလည်းတရားစွဲရဲဆိုရင်အဆက်ကိုဟိုသူလေးရဲ့ဟိုလင်းပေါ့နော်ဟိုဘယ်ကွန်မန်ဟိုဘာကွန်ဒီခါတိကျတယ်ဆိုအဲ့ကဒီဘက်ကလိုမျိုးလုပ်နေနိုင်လေအဲ့လိုမျိုးကိုလည်းဟိုဝင်တင်နေတောင်းဆိုနေတယ်ဒီလိုတရားဆွဲတာမဟုတ်ပါနဲ့အဲ့လိုမျိုးမှပဲတစ်ခါတည်းလုပ်နေနိုင်တယ်အားမျိုးအဲ့ဒီပုံပေါ်မျိုးနဲ့ပြင်နိုင်ပြီးတော့လောက်ဆောင်မယ်ဆိုတော့ဒါဖြစ်တဲ့ဇာတ်ကြီးကကျွန်တော်လည်းအဲ့ဒါကတော့ဟိုသူတို့ကျင်တာကတော့အလဲလင်းတက်ကလည်းယနေ့ပတ်သက်တဲ့ဟိုခိုင်လုံတဲ့ထောက်ထားလို့ပါတော့ဟုတ်ပြီဆိုရင်တော့ဒီဘက်ကလည်းတဲ့ဘက်ကလည်းဒီအနေနဲ့ပတ်သက်လို့တောင်းမနာတော့ဘူးလို့ဟိုဆောင်ရဲဖို့သူ့လေဟိုဆက်ဆဲအော်ရင်ပေါ့နော်ဟိုဆင်းနေဆင်းနေတော့အဲ့ဆင်းနေမို့အဲ့ဒီအဲ့ဒီမျိုးဆောင်ရဲဖို့သူ့ဘက်ကလည်းဟိုဖြစ်နေတဲ့လမ်းကြောင်းလို့ဆိုတယ်။ဒါကအစ်ဖက်မှာလည်းဒီဆွဲထားတဲ့ဟာကိုဥပဒေဟိုတရားဟိုတရားဆွဲထားတဲ့ကိစ္စတွေပြန်ရုပ်သိမ်း
အရင်ဆုံးအနေနဲ့2023ခုနှစ်မှာစတင်ကျင်းသုံးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်6ရောက်ကာကြီးကိုတော့ဆက်သွယ်ရေးဆိုင်ရာယင်းနည်းမြုပ်နှံမှုတွေနဲ့ရည်ရွယ်ပြဋ္ဌာန်းထားတာဖြစ်ပေမဲ့နောက်ပိုင်းမှာတော့အစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကြီးကဲတွေကိုဝေဖန်သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေတစ်ခုဖြစ်လာခဲ့တာပါဥပဒေအရပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်လည်းအမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်2ခုလုံးကြာခံမှုလည်းပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ